င်္ဂလာညနေခင်းပါရှင်2019ခုနှစ်အောက်တိုဘာလ15ရက်အင်္ဂါနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။စီးရီးယားနိုင်ငံမြောက်ပိုင်းဒေသကိုတူရကီနိုင်ငံကထိုးစစ်ဆင်နေတာတွေရပ်တန့်ဖို့အမေရိကန်သမ္မတထရမ့်ကဖိအားပေးတိုက်တွန်းနေပါတယ်။အမေရိကန်ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ဖို့အတွက်၄ချိန်မြောက်စကားစစ်ထုတ်ပွဲကိုတော့ဒီကနေ့အိုဟာယိုပြည်နယ်မှာကျင်းပမှာပါ။နောက်ဂျပန်နိုင်ငံမှာတော့အင်အားပြင်းတိုက်ဖုန်းမုန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာ50ကျော်အထိတိုးလာနေပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတကိုအောက်လွှတ်တော်ကတရားစွဲအရေးယူဖို့စုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့လာမယ့်စဘာပေါ်ချိန်မှာစဘာဈေးဝယ်ယူနှုန်းဈေးနှုန်းသတ်မှတ်လိုက်တာနဲ့ပတ်သက်လို့
ကျွန်တော်တို့ရည်ရွယ်ချက်ကတော့ဒီတောင်သူတွေဈေးသူတို့အဖွင့်ရမလင်းတာကိုသူတို့ဘောမျိုးနဲ့အချိန်ခံစဘာဈေးနှုန်းတွေသတ်မှတ်ပေးတာပေါ့နော်
လေယာဉ်နဲ့ဆယ်များဝင်ကြီးဌာနဒုတိယအတွင်းဝင်ဦးမျိုးတင့်ထွန်းရဲ့ပြောပြချက်နဲ့တူနားဆင်ရမှာဖြစ်ပြီးလူမောင်ခိုးပွဲစားတွေကတဆင့်ထိုင်းနိုင်ငံထဲမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတချို့ကိုထိုင်းရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့အင်ကာနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကပြောပြပေးပါမယ်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းဒေသကိုတူရကီနိုင်ငံကထိုးစစ်ဆင်နေတာတွေရပ်တန့်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားပေးတိုက်တွန်းနေပါတယ်။ပစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တူရကီအစိုးရကိုတောင်းဆိုလိုက်တယ်လို့တူရကီအစိုးရအရာရှိတွေအပေါ်မှာတံခတ်အရေးယူမှုတွေချမှတ်သွားမယ့်အကြောင်းလည်းပြောဆိုခဲ့ပါတယ်။အခုကိစ္စဆွေးနွေးဖြေရှာဖို့အတွက်ဒုသမ္မတမိုက်ဖန့်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုတူရကီနိုင်ငံအန်ကာရာမြို့တော်ကိုဆေးလုပ်ဖို့လည်းသမ္မတကစီစဉ်နေပါတယ်။စီးရီးယားနိုင်ငံရဲ့နေဆက်တစ်လျှောက်ကကတ်လူမျိုးစုတက်ဖွဲ့တွေကိုနှိမ်နင်းဖို့တူရကီအစိုးရကနှစ်ပေါင်းများစွာစီစဉ်ဆောင်ရွက်နေတဲ့အတိုင်းရှေ့တိုးလှုပ်ဆောင်တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတအင်ဘီရောကပြောဆိုခဲ့ပြီးတဲ့ဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာဒီပေါ်မှာပြင်းပြထန်ထန်ဝေဖန်မှုတွေထွက်ပေါ်ခဲ့တယ်လို့ပဲအဲ့နောက်မှာတော့တူရကီဘက်ကအပြစ်ရက်ဖို့သမ္မတကအခုလိုဖိအားပေးပြောလာခဲ့တာပါစီးရီးယားနိုင်ငံအတွင်းက IS တက်ဖွဲ့တွေကိုခြေမုံရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခါတက်ဖွဲ့တွေကိုတူရကီအစိုးရကတော့သူ့နိုင်ငံတွင်းကကတ်ခွဲထွက်ရေးသမားတွေနဲ့ဆက်ဆက်နေတဲ့အကြမ်းဖက်အဖွဲ့လို့ဆွဆွဲပြီးတော့ထိုးစစ်ဆင်နေတာပါတူရကီရဲ့ထိုးစစ်ကြောင့်ကတ်လူမျိုးစုစီးရီးယားဒီမိုကရက်တစ်တက်ဖွဲ့ SDF နဲ့စီးရီးယားအစိုးရတပ်တွေပူးပေါင်းပြီးဒီစီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာတူရကီတက်ဖွဲ့တွေကိုပြန်လည်တိုက်ထုတ်ဖို့အတွက်သဘောတူညီချက်ရယူတဲ့အခြေလဲစိုက်ခဲ့ပါတယ်ဒါဟာနှစ်ပေါင်းများစွာအတွင်းမှာ SDF တက်ဖွဲ့တွေနဲ့စီးရီးယားအစိုးရအကြားအခုလိုပူပေါင်းဆောင်ရွက်တာလည်းဖြစ်ပါတယ်တူရကီဘက်ကထိုးစစ်ဆင်နေတာတွေရပ်တန့်စေဖို့အတွက်သမ္မတထရမ့်ကတော့တူရကီသမ္မတရီဂျက်ပ်တေးအာဒိုဂန်နဲ့ရော STF ခေါင်းဆောင်ဗိုလ်ချုပ်ကြီးမက်စလီယွန်ခိုဘာနီနဲ့ရောတနင်္လာနေ့တုန်းကဆက်သွယ်စကားပြောခဲ့ပါတယ်ရှင
်ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းရွေးချယ်ဖို့စကားဆစ်ထုတ်ပွဲဒီကနေ့ညကျင်းပဖို့ရှိတာမှာကိုစလီလောင်းဒရာဇင်လောက်ပါဝင်ပြီးတော့မူဝါဒရေးရာတွေအကြောင်းခြေတင်ဆွေးနွေးကြမှာပါ၄ချိန်မြောက်စကားဆစ်ထုတ်ပွဲကိုအိုဟိုင်းယိုပြည်နယ်ဝက်စတာဗေးမြို့ကအော်တာပင်တက်ကတိုမှာကျင်းပမှာဖြစ်ပြီးစကားတင်ကျင်းရှိနေတဲ့သမရကိုစလေလောင်းအရေးအတွက်အများဆုံးစကားဆစ်ထိုးကြမှာလည်းဖြစ်ပါတယ်။စက်တင်ဘာလတုန်းကကျင်းပခဲ့တဲ့စကားဆစ်ထိုးပွဲမှာပါဝင်ခဲ့သူ၁၀ယောက်အပြင်ဟာဝိုင်ယီအောက်လွတ်တော်အမတ်ထိုစီဂက်ဘာနဲ့ယင်းနှမျိုးနယ်မှုဆိုင်ရာလုပ်ငန်းရှင်ဟောင်းလေးဖြစ်တဘာဝပတ်ဝန်းကျင်ထင်းထင်းဆောက်ရှောက်ရေးလှူရှားသူလည်းဖြစ်တဲ့ Tom Steyer ကိုလည်းပါဝင်ကြမှာပါ။ဒီစကားဆစ်ထိုးပွဲအတွင်းသမရ Donald Trump ကိုတရားစွဲဆိုဖို့ကိစ္စနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးပွဲရှိနေပါတယ်။ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းဖြစ်နိုင်ခြေရှိတဲ့ထူးသမ္မတဟောင်း Joe Biden ဟာဆိုရင်လေ New Hampshire ပြည်နယ်မှာကျင်းပတဲ့လူလူနဲ့တွေ့ဆုံပွဲအတွင်းသမ္မတ Trump ကိုတရားစွဲဆိုနိုင်ရေးတခြားဒီမိုကရက်ကိုယ်စားလှယ်လောင်းနေတဲ့အတူပါဝင်တိုက်တွန်းခဲ့ပါတယ်။လွန်ခဲ့တဲ့ဇန်နဝါရီ25ရက်နေ့ကသမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဖုန်းဆက်ပြောရမှာ Trump ဟာအာဏာကိုအလွဲသုံးစားလုပ်တယ်ဆိုတာမျိုးအတွင်းသတင်းပေးတိုင်ကြားမှုပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကအခုအခါမှာသမ္မတကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေကြပါတယ်။ဒီမိုကရက်ကိုယ်စားလှယ်လောင်းတူဖြစ်တဲ့ Joe Biden နဲ့သားဖြစ်သူ Hunter Biden တို့နဲ့ဒီ Ukraine နဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ Trump က Zelensky ကိုတိုက်တွန်းခဲ့တာကြောင့်ဒီမိုကရက်တွေကစုံစမ်းစစ်ဆေးနေကြတာပါ။တရုတ်နိုင်ငံကိုလည်း Trump ကအလားတူလူသိရှင်ကြားတိုက်တွန်းခဲ့ပြီးတော့သူ့အနေနဲ့ဘာမှမလုပ်တာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။
ဥရောပသမဂ္ဂ EU တွေကနေဗြိတိန်ခွဲထွက်ရေးဆိုင်ရာနှိမ့်နိုင်ဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေပြီးသဘောတူညီချက်ရဖို့ဖြစ်နိုင်ခြေတွေရှိနေသေးတဲ့အကြောင်းဗြိတိန်ခွဲထွက်ရေးဝန်ကြီးစတီဖန်ဘာကလေးကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ် EU ထွေထွေရေးရာကောင်စီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့လူဇမ်ဘတ်နိုင်ငံမှာအခုလိုပြောသွားတာပါ EU ဘက်ကတော့ဗြိတိန်ခွဲထွက်ရေးနဲ့ပတ်သက်တဲ့သဘောတူညီချက်တရက်ဒီသတင်းပတ်ထဲရနိုင်ပွဲရှိတယ်ဆိုတာမှန်ပေမဲ့လို့လောလောဆယ်အချိန်အထိကတော့ဗြိတိန်ဘက်ကတင်ပြလာတဲ့အဆိုပြုချက်တွေဟာသဘောတူညီချက်ရဖို့အတွက်မလုံလောက်သေးဘူးလို့ဒီကနေ့ပဲပြောဆိုခဲ့ပါတယ်။အဓိကစိန်ခေါ်မှုကတော့အိုင်ယာလန်ကျွန်းနဲ့ပတ်သက်ပြီးရှုပ်ထွေးနေတဲ့နေဆက်ပြဿနာမှာဗြိတိန်ရဲ့အဆိုပြုချက်ဟာပိုပြီးတော့ခိုင်ခိုင်မာမာဖြစ်ဖို့လိုအပ်နေသေးတဲ့အကြောင်း EU ဝန်ကြီးတွေနဲ့တွေ့ဆုံပွဲမတိုင်ခင်မှာဒီဗြိတိန်ခွဲထွက်ရေး Brexit ဆိုင်ရာ EU ညှိနှိုင်းရေးမှူး Michel Barnier ကပြောပါရယ်ဗြိတိန်ခွဲထွက်ရေးကိစ္စဆစ်ဆက်ညှိနှိုင်းမှုတွေကို EU နဲ့ဗြိတိန်ကအလို့အဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကုံနဲ့မနစ်တနေ့လာနေ့တွေတုန်းကဆွေးနွေးခဲ့ကြပေမဲ့လို့နှစ်ဖက်အကြားမှာတိတိတသာကွာဟချက်တွေကတော့ရှိနေတုံးပဲလို့နှစ်ဖက်စလုံးကပြောဆိုကြပါရယ်တပတ်ကကြာတာပြီးနေကစလို့ EU ခေါင်းဆောင်တွေရဲ့နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကို Belgian နိုင်ငံ Brussels မြို့မှာကျင်းပဖို့ရှိနေပြီးတော့ဒီ EU ကနေ Britain ခွဲထွက်ရေးကိစ္စကိုဒီထိပ်သီးဆွေးနွေးပွဲအတွင်းမှာအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်မှာပါ EU တွေကနေ Britain ခွဲထွက်ရေးလုပ်ငန်းစဉ်တွေကိုတော့ဒီလ31ရက်နေ့နောက်ဆုံးထားဆောင်ရွက်ဖို့အတွက်သတ်မှတ်ထားတာဖြစ်ပါတယ်ရှင်
ကက်တလန်သမ္မတခရစ်ထိုရာကဒီကက်တလိုနီးယားဒေသလွတ်လပ်ရေးကြေညာခဲ့သူခေါင်းဆောင်12ဦးကိုစီရင်ချက်ချခဲ့တဲ့စပိန်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုလက်မခံကြောင်းဒီကနေ့တုံ့ပြန်ပြောကြားပါရယ်ဖိနှိပ်မှုအဆုံးသတ်ဖို့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့ပြည်ပကိုထွက်ပြေးတိမ်းရှောင်နေသူတွေအိမ်ပြန်လာနိုင်ဖို့ပြည်ထောင်ချမှတ်ခံသူတွေအလုံးလူငင်းချမ်းသာခွင့်ပေးဖို့လဲသတင်းစာရှင်းလင်းပွဲအတွင်းသူကတိုက်တွန်းပြောကြားသွားပါရယ်စီရင်ချက်ချခံရတဲ့12ဦးထဲက9ဦးကိုတော့နိုင်ငံတော်ပုံကံမှုနဲ့ထောင်ဒဏ်6နှစ်ကနေ13နှစ်အထိစပိန်တရားရုံးချုပ်ကအမိန့်ချမှတ်ခဲ့လို့အဲ့ဒီထက်က၄ဦးကိုတော့ရမုံငွေအလွဲသုံးစားမှုနဲ့တီးကြားအမှုထပ်တိုးပြီးတော့ဆွဲချက်တင်ခဲ့တာပါ2018ခုနှစ်ကကက်တလိုနီးယားဒေသလွတ်လပ်ရေးကြေညာခဲ့တဲ့ခေါင်းဆောင်တွေကိုအခုလိုထောင်နဲ့ချမှတ်ခဲ့တာကြောင့်တနင်္လာနေ့ရုံးကကက်တလိုနီးယားဒေသအတွင်းထောင်နဲ့ချတဲ့ဆန္ဒပြသူတွေဟာလမ်းမော်ထွက်ဆန္ဒပြခဲ့တယ်လို့ဘာစီလိုနာ၄စိတ်ကိုလည်းပိတ်ဆို့ထားလိုက်ပါတယ်ဒါ့အပြင်အယ်ဘရက်၄စိတ်ဝင်ပေါက်ကိုပိတ်ဆို့ထားတဲ့ဆန္ဒပြသူတွေကိုအဒီကေယိုနှင်းနေရဲတွေကလက်ကင်ဒုတ်တီနဲ့ရိုက်ခဲ့နေရိုက်ခဲ့တာကြောင့်ဆန္ဒပြသူ38ယောက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်လေစိတ်မှာကုလို့ဆန္ဒပြကြတာကြောင့်လေရင်ခီးစဉ်108ခုလဲဖျက်သိမ်းခဲ့ရတယ်လို့ဆိုပါတယ်2018ခုနှစ်အော်တိုဘာလ10ရက်နေ့ကကက်တလိုနီးယားဒေသမှာတီးကြလွတ်လပ်တဲ့နိုင်ငံတီထောင်တဲ့မတဲ့လူထုဆန္ဒခံယူပွဲလုပ်ခဲ့တာမှာမေးပေးသူ90ရာခိုင်နှုန်းလောက်ကထောက်ခံပြီးတော့ဒီလွတ်လပ်ရေးကြေညာတာကြောင့်စပိန်ကကိုပိုင်အုပ်ချုပ်ရေးကိုပြန်ယူသိမ်းခဲ့ပြီးတော့တရရဲ့အုပ်ချုပ်ခဲ့ပါတယ်ဒါပေမဲ့2018ဒီဇင်ဘာမှာရွေးကောက်ပွဲကျင်းပတာမှာတော့ဒီအမျိုးသားရေးဝါဒီတွေကပဲအနိုင်ရခဲ့တာကြောင့်ကက်တလိုနီးယားဒေသကိုပိုင်အုပ်ချုပ်ရေးကိုပြန်လည်ရယူနိုင်ခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့အင်္ဂါနေ့ညနေခင်းဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုနဲ့ဒီနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရရှိဖို့အတွက်ညှိနှိုင်းဆွေးနွေးနိုင်ခဲ့တဲ့အကြောင်းတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဂန်ရွှန်ကဒီကနေ့ဘေဂျင်းမြို့တော်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်73ချိန်မြောက်တရုတ်အမေရိကန်ကုန်သွယ်ရေးဆွေးနွေးပွဲနဲ့ပတ်သက်လို့မေးမြန်းကြတာမှာအမေရိကန်နဲ့တရုတ်ကုန်သွယ်ရေးသဘောတူညီချက်ရယူဖို့တရုတ်ဘက်ကအရင်လိုပဲရည်တည်ချက်ရှိနေသေးသလားလို့သတင်းတောက်တူကမေးမြန်းတာကိုပြောခွင့်ရကအဲ့ဒါလိုတုံ့ပြန်ဖြေကြားခဲ့တာပါနှစ်ဖက်အကြားနောက်ဆုံးအဆင့်သဘောတူညီချက်ရယူဖို့အတွက်သဘောတူခဲ့ကြသလိုတချို့ညှိနှိုင်းမှုတွေမှာတိတာတဲ့တိုးတက်မှုတွေရခဲ့တဲ့အကြောင်းတရုတ်အစိုးရဘက်ကပြောဆိုသလိုပဲအမေရိကန်အစိုးရကလည်းပထမအဆင့်ခိုင်မာတဲ့သဘောတူညီချက်ရထားပြီးဖြစ်ကြောင်းအစိုးရရက်တွေကပြောဆိုခဲ့တာပါကုန်သွယ်ရေးသဘောတူညီချက်ရယူဖို့လိုအပ်တာကိုနှစ်ဖက်စလုံးကအပြည့်အဝနားလည်လက်ခံထားပြီးဒီပေါ်မှာကွဲလွဲမှုလုံးဝမရှိတဲ့အကြောင်းဒီသဘောတူညီချက်ဟာတရုတ်နိုင်ငံအတွက်အမေရိကန်ပြည်ထောင်စုအတွက်ကမ္ဘာကြီးတစ်ခုလုံးအတွက်တကယ်ကိုကြီးမားတဲ့အကျိုးရလဒ်တွေရရှိစေမှာဖြစ်ပြီးကုန်သွယ်ရေးနဲ့ငြိမ်းချမ်းရေးအတွက်အကျိုးရှိစေလိမ့်မယ်လို့ပြောခွင့်ရခံကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ဒီလ10ရက်နေ့ကနေ17ရက်နေ့တွေမာဒီဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့တရုတ်နဲ့အမေရိကန်စီးပွားရေးနဲ့ကုန်သွယ်ရေးအစစ်အမြစ်ဆွေးနွေးပွဲမှာတော့လေယာဉ်ထုတ်ကုန်ကဏ္ဍ၊ညာနာပစ္စည်းပိုင်ဆိုင်မှုဆိုင်ရာအခွင့်အရေး၊ငွေလဲနှုန်းသတ်မှတ်ချက်၊ဗဏ္ဍာငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်း၊ဤပညာလွှဲပြောင်းရယူမှုတွေနဲ့ကုန်သွယ်ရေးတိုးမြင့်ဖို့ကိစ္စတွေမှာတိုးတက်မှုတစုံတရာရတဲ့အထိနှစ်ဖက်ညှိနှိုင်းဆွေးနွေးနိုင်ခဲ့ကြတာဖြစ်ပါရဲ့ရှင်
။ဟောင်ကောင်မှာသတင်းပတ်များစွာ ဒီဆန္ဒပြနေတာတွေကိုဆုံးသက်ကြဖို့တရားဥပဒေကိုလေးစားလိုက်နိုင်ကြဖို့ဟန်ကောင်အောက်ချုပ်ရေးမူကယ်ရီလမ်ကမေတ္တာရက်ခံတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်ဆန္ဒပြနေတာတွေကိုအဆုံးသတ်ဖို့ဖြစ်နိုင်တဲ့နီလန်အလုံးကိုထည့်စင်စားလိုက်မယ်လို့လည်းလမ်ကပြောပါတယ်။ဒီဒေတာရင်းကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေအတွက်စိုးရိမ်ပူပန်မှုရှိပေမဲ့လုံခြုံစိတ်ချပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ဖို့ဆက်လုံဆောင်သွားမယ်လို့လည်းသူကပြောပါတယ်။တရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုမကျေနပ်တဲ့အတွက်စီးပွားရေးအချက်ကြာကျတဲ့ဒီမျိုးတစ်ခုဖြစ်တဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာလနဲ့ချီနေပြီဖြစ်ပါတယ်။အကြမ်းဖက်မှုအတင်ဆောင်တဲ့ဆန္ဒပြမှုတွေကိုအစိုးရအနေနဲ့တီးခတ်နေမှာမဟုတ်ဘူးလို့အုပ်ချုပ်ရေးမှူးလမ်ကဒီကနေ့အင်္ဂါနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတယ်။ဒါ့အပြင်ဟောင်ကောင်ကိုလာရောက်ခဲ့တဲ့ American ထက်လွတ်တော်မတ် Josh Hawley အပေါ်လဲပြစ်တင်ဝေဖန်ပါတယ်။ဟောင်ကောင်ဟာ Police State ရဲလုံးညွှန်းအင်အားအများပြားတုံးပြီးတော့အုပ်ချုပ်နေရတဲ့ဒေသဖြစ်နေပြီလို့ပြောကြားထားတဲ့ Hawley ရဲ့သုံးသက်ချက်ဟာ Lawyer ဆွဲသုံးသက်ချက်ဖြစ်တဲ့ဆိုပြီးတော့ Carrie Lam ကတုံ့ပြန်ပြောဆိုထားပါတယ်။
ဂျပန်နိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာစနေနေ့တုန်းကဝင်ရောက်ခဲ့တဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေနဲ့သေဆုံးသူအရေအတွက်ဒီကနေ့ထပ်တိုးလာနေပါဗျ။သေဆုံးသူဦးရေဟာ53ယောက်အထိတိုးလာနေပြီးပျောက်ဆုံးနေသူနောက်ထပ်9ဦးဟာလည်းသေဆုံးနိုင်ွယ်ရှိတာကြောင့်အရေအတွက်ထပ်တိုးလာနိုင်တဲ့အကြောင်းဝန်ကြီးချုပ်ရှင်ဆိုအာဘေကလွှတ်တော်ဆွေးနွေးပွဲတစ်ခုမှာပြောဆိုသွားပါတယ်။ကျိုးတော်သတင်းဌာနကတော့သူတို့ကောက်ယူရရှိတဲ့စာရင်းအရသေဆုံးသူ69ယောက်အထိရှိပြီလို့ပြောပါဗျ။တဘာဝ BN ရဲ့တုံ့ပြန်ကင်တွယ်ရေးနဲ့ပြည်လဲတိဆောက်ရေးလုပ်ငန်းတွေအတွက်အထူးဘတ်ဂျက်အသုံးစရိတ်ကိုအတည်ပြုဖို့တုံ့သက်စဉ်းစားနေတဲ့အကြောင်းအစိုးရကပြောပါရယ်။ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးကိုစနေနေ့တုန်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ Hagibis တိုင်ဖုန်းမုန်တိုင်းကြောင့်လေပြင်းတိုက်ခတ်မှုတွေနဲ့အတူသမိုင်းတလျှောက်မှာမကြုံစဘူးမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့်မြစ်ပေါင်း200ကျော်ရေတွေရှမ်းတက်ခဲ့ပြီးလူနေအိမ်ထောင်ပေါင်းများစွာရေနစ်မြုပ်ခဲ့ရတာပါ။အိမ်ခြေထောင်ပေါင်းများစွာထိခိုက်ပျက်စီးခဲ့ရပြီးတော့လျှက်စင်မြေတွေလည်းပြတ်တောက်ခဲ့ပါရယ်။Hagibis တိုင်ဖုန်းမုန်တိုင်းဟာဂျပန်နိုင်ငံမှာနှစ်ပေါင်း60ကျော်အတွင်းမှာအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့မုန်တိုင်းပဲဖြစ်ပါတယ်။တိုကျိုမြို့အလယ်ပိုင်းမှာတော့ရေးကျသွားတဲ့နေရာတွေမှာရှင်းလင်းတာတွေစတင်လှုပ်ဆောင်နေကြပြီးအခြေအနေကပုံမှန်နည်းပြပြန်ဖြစ်လာနေပေမဲ့လို့မုန်တိုင်းတံကိုဆူဆူဝါးခံခဲ့ရတဲ့နာဂါနိုနဲ့ဖူကူရှိမာမြို့တွေမှာတော့အခုထိရေကြီးမှုတံကိုခံနေရတော့မဲ့ဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်းမှာကျင်းပတဲ့တောင်နဲ့မြောက်ကိုရီးယားတို့ရဲ့ကမ္ဘာဖလားဘောလုံးပွဲမှာပါဝင်ခွင့်အရေးချင်းစစ်ပြိုင်ပွဲကိုကြည့်ရှုဖို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဒီကနေ့ပျုံယမ်းကိုရောက်ရှိလာပါတယ်။နှစ်ပေါင်း30လောက်တွင်ပထမဆုံးအကြိမ်အနေနဲ့တောင်နဲ့မြောက်ကိုရီးယားဘောလုံးအသင်းသားတွေအခုလိုရှင်ပြန်ကြတာပါခင်ဗျာ။
အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့သားဖြစ်သူဟွန်တာဘိုင်ဒန်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီသမ္မတရဲ့မဟာမိတ်ရီပက်ဘလီကန်တွေသူ့အပေါ်ဆွဆွဲပြောဆိုနေတယ်လို့ဒီယူကရိန်းနဲ့တရုတ်နိုင်ငံတွေမှာသူအလုပ်လုပ်ခဲ့တဲ့အချိန်တွေအတွင်းအမှားလုပ်ခဲ့တာမရှိဘူးလို့ပြောဆိုလိုက်ပါတယ်။ပြည်ပမှာသူအလုပ်လုပ်ခဲ့တဲ့အတွက်ဖခင်ဖြစ်သူရဲ့နိုင်ငံရေးအလုပ်မှာအခုလိုရှုပ်ထွေးမှုတွေဖြစ်လာနိုင်တယ်ဆိုတာကိုသူကြိုတင်ထက်မထွက်ခဲ့မိဘူးလို့လည်းဟွန်တာဘိုင်ဒန်ကပြောပါတယ်။နိုင်ငံရေးအရာထုတ်နေတာတွေဖြစ်လာနိုင်တာကိုကြိုမမြင်ခဲ့တာကသူ့ရဲ့အမှားဖြစ်ပေမဲ့လို့သူ့အနေနဲ့ကြီးဝင်ဆိုင်ရာချိုးဖောက်လှုပ်ဆောင်ခဲ့တာဘာတစ်ခုမှမရှိတဲ့အကြောင်း ABC ရုပ်သံအင်တာဗျူးတစ်ခုမှပြောဆိုသွားပါတယ်။သူ့အနေနဲ့အမှားလုပ်ခဲ့တဲ့တပ်သေးတစ်စုံတရာဘာမှမရှိပေမဲ့လို့သမ္မတ Trump နဲ့ Republican တွေကတော့ Ukraine နဲ့တရုတ်နိုင်ငံတွေမှာသူ့အလုပ်လုပ်ခဲ့တာကိုထောက်ပြပြီး Hunter Biden ကိုပြစ်မှတ်ထားတိုက်ခိုက်နေတာပါ။ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကအမေရိကန်သမ္မတနဲ့ Ukraine ခေါင်းဆောင်တွေဖုံးဆွတ်တဲ့စကားပြောဆိုမှုအတွင်းမှာဒုသမ္မတ Biden နဲ့တားဖြစ်သူတို့အကြောင်းကိုစုံစမ်းစစ်ဆေးပေးဖို့သမ္မတ Trump က Ukraine ခေါင်းဆောင်တွေကိုဖိအားပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေသတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတတရားစွဲဆိုခံရမှုရှိနှံကြေရှိသလားဆိုတာကိုသိကြရမှာပါ။အမေရိကန်ပြည်ထောင်စုမှနိုင်ငံရေးအရအကဲဆက်နေချိန်မှာပဲလာမယ့်2020ရွေးကောက်ပွဲအတွင်းနိုင်ငံခြားတိုင်းပြည်ကဝင်ရောက်ဆွတ်ဖက်နိုင်အောင်ဖိတ်ခေါ်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့သမ္မတကိုတရားစွဲအရေးယူဖို့အမေရိကန်အောက်လွှတ်တော်ကစုံစမ်းနေပါတယ်။ပါတီအလိုက်ကနဦးရွေးကောက်ပွဲတွေစလုံးမဲ့ New Hampshire ပြည်နယ်မှာတော့မဲဆန္ဒရှင်တွေအနေနဲ့များပြားလာတဲ့ Democratic ကိုယ်စားလှယ်လောင်းတွေတဲကဘသူ့ကိုရွေးမလဲဆိုတာစန့်စစ်နေသလိုတစ်ဖက်မှာလည်း Republican ကိုယ်စားလှယ်တွေကိုစန့်စစ်နေကြပါပြီ။သမ္မတကိုတရားစွဲဖို့စုံစမ်းမှုလုပ်နေတာတွေဟာသူတို့စဉ်စားရွေးချယ်မှုပေါ်ဘယ်လိုတက်ရောက်ခဲ့သလဲဆိုတာ VOA သတင်းတောက် Catherine Gibson ကရေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုကပြောပြပေးပါမယ်ရှင်။
Britain Collins ဟာ2016ယူကောက်ပွဲမှာတော့သမ္မတ Donald Trump ကိုမဲပီးခဲ့တဲ့သူပါဒီတစ်ခေါက်မှာတော့အခြား Republican ကိုယ်စားလှယ်တဦးကိုပဲပြေးဖို့သူစဉ်းစားနေပါပြီ
Donald Trump is kind of a loose cannon you know and just the honesty aspect also I think
Donald Trump ga belo ma comment twat sa lo mi ya de lu myo wa yoe yoe da da a myin tai pyo ya yin a da ga pyatana ji wa atwe chong ga le a lon yee ji wa de Mark ga ator le atwe chong mya du ba
South Carolina pi ne au chwe yi mu haung Mark Sanford ha Republican Party ကိုသမ္မတထံကနေပြီးတော့ပြန်ယူနိုင်ဖို့အခုဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုအသုံးချနိုင်မယ်လို့မျှော်လင့်ထားပါတယ်။သူဟာ Republican Party ရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့သမ္မတနဲ့ရှင်ပြိုင်မှာဖြစ်ပါတယ
်။ What's going on in the White House is more akin to some of what you see in some third world
ကိုအင်ဂျီလိုမှာဖြစ်နေတာတွေကအစင်လာရလူတွေတွေးတင်ထားတဲ့ American Senate တဲ့တတိယကမ္ဘာနိုင်ငံတချို့မှာမြင်နေရတဲ့အခြေအနေမျိုးဖြစ်နေပါတယ
်။အခုလိုမျိုးလွှတ်တော်မှာတရားစွဲဆိုခံဖို့အခြေအနေရင်ဆိုင်နေရပြီမဲ့လို့သမ္မတ Trump ဖို့ကတော့ပါတီအတွင်းမှာသူ့ကိုထောက်ခံသူတွေကအများစုရှိနေတော့မှာဒါကြောင့်မို့သူ့ကိုအနိုင်ယူနိုင်မဲ့ကုစလေလောင်းဆိုတာကတော့ဒီမိုကရက်ကုစလေပဲဖြစ်နိုင်ခြေရှိပါတယ်။ဒီမိုကရက်ကုစလေတွေတဲထိတ်ကပြင်းနေသူကတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ဖြစ်ပါတယ်။အခုသမ္မတဆွဆွဲခံနေရတဲ့ကိစ္စဟာလည်းသမ္မတအနေနဲ့ဂျိုးဘိုင်ဒန်ကိုပြတ်မှတ်ထားလို့ဆောင်းတဲ့ကိစ္စပါ။သမ္မတရဲ့ဒီလိုရက်ကိုမနစ်မြို့တဲ့အထဲမှာ New Hampshire ကမက်ဆနာရှင် Randy Newcomb လည်းပါပါတယ်
။ I think Trump is a bully and I think the only thing he understands is when people punch back.
Trump ကတက်တက်နိုင်ကျင်တယ်လို့ထင်ပါတယ်။သူပြန်လုံနိုင်တာဒါပဲလို့နားလည်ပုံရပါတယ်။အခုသမ္မတကိုတရားစွဲဖို့ကိစ္စပြောလာကြတာကျွန်တော်ဝမ်းသာပါတယ်။ဒီမိုကရက်တစ်အနေနဲ့စူးစီးအားယူဖို့အချိန်လို့ကျွန်တော်မျှော်လင့်ထားပါတယ်
။ New Hampshire မစ္စနာရှင်တွေအနေနဲ့သမ္မတ Trump နဲ့ရှင်ပြိုင်မဲ့ဒီမိုကရက်ကုစလေလောင်းကိုပထမဆုံးရွေးချယ်ရမယ့်သူတွေတည်းပါပါတယ်။သမ္မတကိုတရားစွဲနိုင်ဖို့အတွက်အောက်လွှတ်တော်စုံစမ်းမှုတွေနောက်ဆုံးထားလှုပ်ဆောင်မှုတွေမျှော်မှန်းထားတဲ့၈ ని ဖေဖော်ဝါရီလတည်းမှာပဲ New Hampshire ပြည်နယ်ရဲ့ပထမရွေးကောက်ပွဲကိုလုပ်မှာဖြစ်ပါတယ်။ Marsha Miller လိုမျိုးမစ္စနာရှင်ချို့ကတော့သမ္မတကိုတရားစွဲဆိုနိုင်ရေးကပိုလေးပြီးလုပ်ဖို့သူတို့လိုလားနေပါတယ်
။ Stop playing around with the politics.to come out to be truthful
နိုင်ငံရေးအရာတွက်ချက်ကစားနေတာတွေရပ်ပြီးတော့တမရကိုတရားစွဲနိုင်ဖို့မဲခွဲပြီးတော့သူလုတ်ခဲ့တာတွေအတွက်ကိုအရေးယူပ
ါဒီမိုကရေစီအတွက်ကတော့ဒီအတွက်အဖြေရဖို့လေးလာပဲကျွန်တော်လည်းလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုတန်းညုံပြောပြခဲ့တာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးပါတော့မယ်မြတ်တဲ့စပါးဈေးခွက်ဖြစ်လာဖို့တောင်သူလက်သမားအခွင့်ရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်အဖွဲ့ကအခြေခံရည်ညွှန်းစပါးဈေးအဖြစ်တင်းတရာကိုကျပ်၅သိန်းသတ်မှတ်လိုက်ပြီးအဲ့ဒီအတိုင်းရောင်းဝယ်ဖောက်ကားအောင်စောင့်ကြည့်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုအစိုးရကသတ်မှတ်တဲ့ဈေးဟာရည်ညွှန်းဈေးနှုန်းသာဖြစ်ပြီးမြေပြင်ခြေနေမှာတော့သတ်မှတ်အရည်သွေးမီတဲ့စပါးကိုတောင်မှဈေးနှိမ်ဝယ်ယူတာရှိနေတဲ့အတွက်အရည်သွေးမမီရင်ပို့ပြီးတော့အနှိမ်ခံရနိုင်တယ်လို့တောင်သူလက်သမားအဖွဲ့အစည်းတွေကပြောပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမင်းမြန်သတင်းပေးပို့ထားပါရရှင
်2019ထွက်မဲ့မိုးစပါးနဲ့2020နွေစပါးကိုလေသမားရေးစီကကုန်တယ်ရီကဝယ်ယူမယ်ဆိုရင်တင်းတရာကိုကြက်၅သိန်းပေးပြီးဝယ်ယူဖို့တောင်သူလေသမားအခွင့်ရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးအဖွဲ့ကဒီနေ့အောက်တိုဘာ15ရက်မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်စပါးအစိုးရ14ရာခိုင်နှုန်း46ပေါင်၄ချိန်ရှိရဲ့စပါးတင်းတရာကိုကျပ်၅သိန်းနဲ့ဝယ်ယူကြဖို့စံဆက်လုပ်ငန်းရှင်တွေစံကုန်တွေနဲ့ကုမ္ပဏီတွေကိုဒီကြေညာချက်မှာတိုက်တွန်းထားတာပါအခုသတ်မှတ်ထားရဲ့အခြေခံစပါးဈေးနှုန်းဟာရည်ညွှန်းဈေးဖြစ်ပေမဲ့လယ်သမားတွေနဲ့ကုန်တွေဈေးကွက်အပြောင်းလဲပုံမူတည်ပြီးလွတ်လပ်စွာရောင်းဝယ်နိုင်တယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့စက်မြောင်းဝန်ကြီးဌာနလေယာဉ်နဲ့စက်မြောင်းဒုတိယအမြေရန်အတွင်းဝင်ဦးမျိုးတင့်ထွန်းက VOA ကိုပြောပါတယ
်ကျွန်တော်တို့ရည်ရွယ်ချက်ကတော့ဒီတောင်သူတွေဈေးဘာပေါ်နော်သူတို့ဖွင့်ရမနေတော့ဒီလိုဘောမျိုးနဲ့အခြေခံစပါးခင်းနှုံးဆိုသတ်မှတ်ပေးတာပေါ့နော်တကယ်လို့အဲဒီရေးစင်းနဲ့မညီယူတော့လဲပဲဒီကွက်မှာရောင်းသူလည်းဂျင်းနဲ့ဝယ်သူလည်းဂျင်းနဲ့ဆိုတော့ဒါသူတို့သဘောနဲ့သူတို့ရောင်းဝယ်လို့ရပါတယ်ကျွန်တော်တို့ကတော့အဲဒီရေးစင်းနဲ့ညီတဲ့စပါးလေးဟာအားသေးအောင်ရောက်တယ်ဆိုရင်တော့ကျွန်တော်တို့က1900စပါးတင်ကျုပ်တို့ဘာလို့လဲပူပေါင်းပြီးတော့ဒီစင်းနဲ့ပဲဝယ်ဖို့စီစဉ်ရမှာပေါ့
တောင်သူလယ်သမားတွေအကျိုးစီးပွားကာကွယ်ရေးဥပဒေတိုင်းဆိုရင်ကောက်ပဲသိနှံဈေးနှုန်းတွေထုတ်လုပ်တဲ့ကုန်ကြမ်းဈေးနဲ့မကိုက်ရင်အစိုးရကဝယ်ယူပေးရမှာဖြစ်ပြီးဒီအတွက်ကျပ်ငွေ15ဘီလီယံကိုအခုနှစ်အတွက်ရထားကြောင်းစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးကဩဂုတ်လ28ရက်ပြည်သူ့လွှတ်တော်အစည်းအဝေးမှာပြောခဲ့တာပါပြီးခဲ့တဲ့2019ခုနှစ်တုန်းက18ဘီလီယံရထားခဲ့ပါတယ်ဒီလိုရေးပေါ်စံဝယ်ယူရေးအပိုင်းကိုစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးဦးဆောင်နဲ့လေယာထွက်ကုန်ထုတ်ကုန်စီမံခန့်ခွဲရေးအဖွဲ့ကမြန်မာနိုင်ငံစံစွားအသိန်းချုပ်နဲ့ပူးပေါင်းပြီးစံဝယ်ယူဖို့အစီအစဉ်တွေလှုပ်ဆောင်ရမှာဖြစ်ပါတယ်။အစိုးရကတရားဝင်စပါးစင်းနှုံးကိုတတ်မှတ်လိုက်ပေမဲ့လက်ရှိဈေးကွက်မှာ9သိန်းအောက်ပဲပေါက်ဈေးရှိနေလို့လယ်သမားတွေအတွက်အခက်အခဲရှိပါတယ်။စပါးပေါ်ချိန်ငွေလိုအပ်တာကြောင့်ကုန်တယ်ပွဲစားတွေတတ်မှတ်ထားရင်နှုံးနဲ့ပဲနှိမ်ရောင်းနေရပါတယ်။ စပ်ပြိုးကုန်ကြဈေးရိတ်ထက်နည်းတဲ့ဈေးနဲ့ဈေးကွက်မှာနှိပ်ပြီးဝယ်ယူလာရင်တော့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကိုတိုင်ကြားသွားမှာဖြစ်ကြောင်းအေယာဝတီတိုင်းဒေသကြီးတောင်သူလက်သမားအသင်းအတွင်မှု UA တောင်းက VOA ကိုအခုလိုပြောပါတယ
်။တရားဝင်သမတ်တော်ကောင်းတာပေါ့။အမှန်လက်ရှိကမန္တကယ်ကတော့မိုးစပါး9သိန်းဈေးဆိုနေတော့နေတာပေါ့။နေပြန်တဲ့လက်ရှိက9သိန်းဈေးကိုမရှိဘူးလေ။သမတ်ကကြကြစပါးမထားနိုင်ဘူး။9သိန်းစီတတ်မှတ်တာတော့သူတို့က9သိန်းစီမပေးဘဲနဲ့သူနေမျိုးချိန်ကြည့်နေတော့လေသူ့ဘက်ကရှိမှဆိုကြည့်လို့ရတာပေါ့ဒါနဲ့အရှင်းမောပဲထိုင်နေမယ်ဆိုတော့ပြောတော့ပြောရမှာပေါ့
မိုးစပါးတေကစိုက်ပျိုးကုန်ကြစေးက3သိန်းဝန်းကျင်ရှိပြီးအထွက်နှုန်းကတေက160နဲ့80ကြားရှိပါတယ်ဒီအတွက်တင်းတေက15သိန်းနှုန်းကအဆင်ပြေနိုင်ပေမဲ့ဒီထက်ရော့ပြီးဝယ်ယူမယ်ဆိုရင်တော့အခက်ခဲကြုံနိုင်တယ်လို့ဦးရေးတောင်းကပြောပါတယ်အစိုးရသတ်မှတ်ထားရဲ့အခြေခံစပါးစိနှုန်းတင်းတေကိုဈေးနှိမ်ပြီးလေသိန်း2000ကျပ်နဲ့ကွန်တယ်ရီကဝယ်ယူခဲ့ရကြောင်းဘကိုးတိုင်းတာဝတီခရိုင်ကလေသမားတွေက2019မတ်လ24ရက်မှာလူအင်အား900လောက်နဲ့ပထမဆုံးအကြိမ်စုဝေးတောင်းဆိုခဲ့ပူပါတယ်။တောင်သူလေသမားအခွင့်အရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013အောက်တိုဘာလမှာပြည်အောင်စုလွှတ်တော်ကအတည်ပြုခဲ့ရပါ။ဒီဥပဒေရဲ့အခန်းနှစ်ရည်ရွယ်ချက်မှာတောင်သူလေသမားတွေကိုတင့်တင့်နဲ့ချင်းငွေအထောက်အကူပြုဖို့အပါအဝင်လေယာထွက်ကုန်ဒီရောင်းချရမှာတင့်တော်ရဲ့ဈေးနှုန်းနဲ့ဈေးကွက်ရရှိဖို့ကုညီဆောင်ရွက်ရန်ဆိုတဲ့အချက်ခုနှစ်ချက်ကိုထည့်သွင်းဖော်ပြထားပါတယ
်။ကိုဇော်ထက်ပြောပြသွားတာပါရှင်။အခုတခါတော့ထိုင်းနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုဖမ်းဆီးနေတဲ့အကြောင်းအလှည့်ပေးခြင်းပါတယ်။ဒီကနေ့အော်တိုဘာလ15ရက်နေ့မှာထိုင်းနိုင်ငံလျောင်ခရိုင်တွင်းကစောက်လုပ်ရေးလုပ်ငန်းတွေမှာတရားမဝင်အလုပ်လုပ်နေတဲ့သူတွေကိုဖမ်းဆီးတဲ့အခါမှာကမ်ဘောဒီးယားတွေနဲ့အတူမြန်မာနိုင်ငံသားအလုပ်သမားတွေလည်းပါဝင်ခဲ့ပါတယ်။ဒီလူတွေဟာလူပွဲစားတွေကတဆင့်ရောက်လာကြသူတွေဖြစ်လို့လူကုန်ကူးမှုတွေကိုဆက်ပြီးတော့စစ်ဆေးဖော်ထုတ်သွားမှာဖြစ်တဲ့အကြောင်းလဲထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီအကြောင်းပြည်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံလေယောင်ခရိုင်အတွင်းမှာတရားမဝင်နိုင်ငံသားအလို့သမားတွေများပြားလာတဲ့ဆိုတဲ့သတင်းကြောင့်ဒီအပိုင်းအတွင်းမှာထိုင်းအနာပိုင်တွေကဖမ်းဆီးစစ်ဆေးမှုတွေလုပ်လာတာပါလူကုန်ကူးသူတွေကပို့ထားတဲ့မြန်မာတွေကိုလေယောင်ခရိုင်ထဲမှာဖမ်းမိခဲ့ကြောင်းထိုင်းအနာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်လေယောင်ခရိုင်သာမကတခြားခရိုင်တွေမှာလည်းမြန်မာတွေဖမ်းဆီးခံရကြောင်းတချို့လူကုန်ကူးမှုတွေနဲ့ဆက်ဆက်နေကြောင်းရှင်းပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။တရားဝင် MOU ကျင်းပလာမယ်လို့ငလငါတို့ရဘလို့ပဲဒီမှာကိုနေချပြီးတိတ်နေပြီလို့အဲ့လိုပြည့်လက်တော့ရမှာရှိတဲ့မြန်မာလူတမကြီးကိုယ်ကဟိုဘုံဒုဒနဲ့ပါတဲ့ခါကျတော့ဒီလိန်ပွဲစားတွေစံရောင်းမိခေါ်တဲ့အချိန်ညီမလိုက်လိုက်လာပြီးမှခဏခဏမိတယ်ခင်ဗျအုံခဏပဲမှလည်းခဏခဏ MOU မိတယ်က
အခုဖမ်းမိတဲ့သူတွေဟာတာမန်တရားမဝင်ခိုးဝင်မှုမဟုတ်ပဲလူကုန်ကူးသူတွေကပို့ထားတဲ့လူတွေဖြစ်တာကြောင့်စစ်ဆေးမှုတွေအကြိမ်ကြိမ်လုပ်ခံရဖို့ရှိတယ်လို့လည်းသူကဆိုပါတယ
်။အဲအမှန်တကယ်ဟိုဒီဘွားသားတွေတရင်လဲပြပြီးကြံရောင်းမှုမှလူကုန်ကူးမှုမြောက်တယ်ဆိုတော့သူကနိုင်ငံအစိုးရ GDP ပဲဆက်ဆက်ပါလေခင်ဗျ။အဲသူကဆက်အဲခိုင်းအစိုးရတပ်ဖွဲ့တွေကလည်းဒီမှာသူတို့စီပစ်တဲ့စီပလဲလို့တကယ်လူကုန်ကူးမှုမြောက်တယ်ဆိုရင်တက်ဆိုင်ကမြင့်မြင့်နိုင်ငံကျက်တဲ့သူကျွန်တော်တန်ရုံပေါ့နော်မြန်မာဆိုရင်မြန်မာတိုင်ရုံးဆက်သွယ်ပြီးမှဥပုံဖိတ်ချက်ပြီးမှတရားခံကိုပေါ်ထုတ်အရေးအံကျူးလာမယ်ပြီးရင်ကျွန်တော်တို့ဟိုအကြိမ်တရားခံဘယ်လိုမှမမိတော့ဘူးဆိုတာဒီလောက်သားတွေကိုနိုင်ငံအရှင်းပြန်လဲလွှဲပြောင်းပေးရပါတယ
်ထိုင်းအနာပိုင်းနေကစစ်ဆေးတဲ့အခါမှာလူကုန်ကူးမှုဖြစ်တယ်လို့စုံစမ်းသိရှိရတယ်ဆိုရင်တော့အခုဖမ်းခံရသူတွေဟာနေရပြန်ဖို့အတွက်နှစ်နဲ့ချီကြာတာတွေလည်းဖြစ်တတ်တယ်လို့လည်းသူကဆိုပါတယ
်ပြန်ကြတယ်ပြန်ကြတယ်လူကုန်ကူးမှုအံပါလည်းမြောက်သွားလို့ကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တဲ့လုပ်ကြည့်လူကုန်ကူးမှုတွေမှာနှစ်နဲ့ကြည့်ကြလိုက်လုပ်သားတွေကိုယ်တိုင်လည်းတကယ်အမှုအကျဉ်းဆိုင်မယ်လို့သူလုံးဝဆုံးဖြတ်လိုက်ပြီဆိုရင်တော့တရားရုံးကိုကျွန်တော်ကအရှင်းဖန်ဆန်းစွာပြရတယ်ဒါပေမဲ့အတရားရုံးဆိုတဲ့အဆင့်ကိုမရောက်ချင်ပါဘူးကျွန်တော်ကဒီလူကုန်ကူးမှုတပ်ဖွဲ့ရဲ့အဖွဲ့စစ်ဆေးခြင်းတို့ဒီတရားတပ်ဖွဲ့စစ်ဆေးခြင်းတို့နောက်ပြည်ဆိုင်စစ်ဆေးခြင်းတို့အဲ့ဒါဟိုအချင်းချင်းခက်ခက်ကျွန်တော်ကစစ်ဆေးရတယ်အဲ့စစ်ဆေးမှုအဖွဲ့ကြီးတွေအားလုံးကနေမှတစ်ချက်ချင်းကြပြီးပြန်လည်စစ်ကြတဲ့ကမှာတရားဥပဒေနဲ့ရှိရှိကိုပြင်ရခါမှာဒါလုံးဝပြည်ပေါ်လူကုန်ကူးမှုမြောက်ပြီးဆိုတဲ့ခါမှာတရားရင်ခါတွဲပြောင်းမှာအမှုတွဲဆူလိုက်တာအဲ့တရားရင်ကနေမှာတခါတစ်ဖြင့်တို့ခေါ်ပြီးစစ်ဆေးပြီးမှဟိုအမိန့်ချရတဲ့အဆင့်ကြီးရောက်တာဆိုတော့ပြီးခဲ့တဲ့အဲနလာလောက်ကကျွန်တော်တို့ကိုယ်တိုင်ဆိုင်လိုက်တဲ့လူကုန်ကူးမှုဆက်မြောက်အဖွဲ့တောင်းမှာနှစ်နှစ်ကြီးတော့ကြာမှအင်ပြန်ရောက်သွားတာပ
ါထိုင်းနိုင်ငံတဲကိုအလောက်ကန်ရှာဖွေဖို့လာကြရင်းနဲ့လူကုန်ကူးခံရတဲ့မြန်မာတွေဟာအခုလိုမျိုးထိမ့်သိမ့်ခံရပြီဆိုရင်အလုပ်တွေမလုပ်ရနေရာလည်းမပြောင်းရအခြေအနေတွေကြောင့်အမှုကိုဆက်လက်ရင်ဆိုင်လိုသူတွေက နေတယ်လို့လဲဆိုပါတယ်တချို့ဆိုရင်ထိန်းသိမ်းစခန်းမှာထားရင်ထွက်ပြေးကြတာတွေလည်းရှိတယ်လို့အမှုကိုဆက်လက်ရင်ဆိုင်ရတာမျိုးတွေလုပ်ရင်ကြံ့ကြာနိုင်တာကြောင့်မြန်မာတိုင်ရုံကိုအကူအညီတောင်းပြီးအမြန်ဆုံးနေရက်ကိုပြန်ပို့ခိုင်းတာတွေကိုလည်းလုပ်ကြလေရှိပါတယ်မြန်မာနိုင်ငံမှာအလုပ်ကအခွင့်အလမ်းတွေရှားပါမှုတွေကြောင့်အင်းကြီးချင်းဖြစ်တဲ့ထိုင်းနိုင်ငံကိုထွက်လာကြတဲ့လူတွေကတော့တ
ရရှိမှန်ခင်ဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပေးရတာကဒုတိယနေပြီးတော့ဒဲတင်မြောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်ထိအားကောင်းကြန့်ခိုင်နေပြီလဲ။အစိုးရအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါသလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျ။
နောက်နှစ်နာရီခွဲကြာမှထုတ်လွှင့်ပေးမယ့်ဒါရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွင်းနိုင်ကြပါရဲ့ရှင်။ဒီနေ့ညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 1169၊လိုင်းဒိုမီတာ32 kHz 9303ည၊လိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေဒါရိုက်ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။အခုအင်္ဂါနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကပြောပြပေးပါဦးမယ်ရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းဒေသကိုတူရကီနိုင်ငံကထိုးစစ်ဆင်နေတာတွေရပ်တန့်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားပေးပြောဆိုနေပါတယ်။ပစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တူရကီအစိုးရကိုတောင်းဆိုလိုက်တယ်လို့တူရကီအစိုးရရာရှိတွေအပေါ်တံခတ်အရေးယူမှုတွေချမှတ်သွားမယ်အကြောင်းလည်းပြောပါတယ်။အခုကိစ္စဆွေးနွေးအဖြစ်ရှာဖို့အတွက်ဒုသမ္မတမိုက်ပန့်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုတူရကီနိုင်ငံအန်ကာရာမြို့တော်ကိုဆင်လွတ်ဖို့လဲသမ္မတကအစီအစဉ်နေပါရဲ့ရှင်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းရွေးချယ်ဖို့ဒီစကားစစ်ထိုးပွဲဒီကနေ့ညပိုင်းမှာကျင်းပဖို့ရှိတာမှာတော့ကိုယ်စားလှယ်လောင်းဒရာဇင်လောက်ပါဝင်ပြီးမူဝါဒရေးရာအကြောင်းတွေကိုအခြေတင်ဆွေးနွေးကြမှာပါ။ဒီအမေရိကန်ပြည်ထောင်စုဒီမိုကရက်တစ်ပါတီအတွင်း၄ချိန်မြောက်စကားစစ်ထိုးပွဲကိုတော့အိုဟိုင်းယိုးပြည်နယ်ဝက်စ်တဗေးလ်မြို့ကအိုဒဘိန်တက္ကသိုလ်မှာကျင်းပမှာဖြစ်ပြီးတော့စကားတင်ကြန့်ရှိနေတဲ့သမရကိုစတယ်လောက်အကြီးအကျယ်အများဆုံးစကားစစ်ထိုးကြမှာလည်းဖြစ်ပါရဲ့ရှင်။ဥရောပသမဂ EU တဲကနေဗြိတိန်ခွဲထွက်ရေးဆိုင်ရာညှိနှိုင်းဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေပြီးသဘောတူညီချက်ရဖို့ဖြစ်နိုင်ခြေရှိနေသေးတဲ့အကြောင်းဗြိတိန်ခွဲထွက်ရေးဝန်ကြီးစတီဗန်ဘာကလေးကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ EU အထွေထွေရေးရာကောင်စီဆွေးနွေးဘက်ကိုတက်ရောက်ခဲ့တဲ့လူဆမ်ဘတ်နိုင်ငံမှာအခုလိုပြောဆိုသွားတာပါ EU ဘက်ကတော့ဗြိတိန်ခွဲထွက်ရေးနဲ့ပတ်သက်တဲ့သဘောတူညီချက်တည်းရဲ့ဒီသတင်းပတ်ထဲရနိုင်ပွဲရှိတယ်ဆိုရမှန်ပေမဲ့လို့လော်လော့ဆယ်အချိန်ထိကတော့ဗြိတိန်ဘက်ကကျင်ပြလာတဲ့အဆိုပြုချက်တွေဟာသဘောတူညီချက်ရဖို့အတွက်မလုံလောက်သေးဘူးလို့ဒီကနေ့ပဲပြောဆိုလိုက်ပါတယ်ရှင်ဂျပန်နိုင်ငံအလယ်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာစနေနေ့ကဝင်ရောက်ခဲ့တဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေနဲ့သေဆုံးသူအရေအတွက်ဒီကနေ့ထပ်ပြီးတိုးလာနေပါတယ်သေဆုံးသူဥယေဟာ53ယောက်အထိတိုးလာနေပြီးပျောက်ဆုံးနေတဲ့သူနောက်ထပ်9ဦးဟာလည်းသေဆုံးနိုင်ပွဲရှိတာကြောင့်မို့လို့အရေအတွက်ထပ်ပြီးတိုးလာနိုင်ဖို့ရှိတဲ့အကြောင်းဝန်ကြီးချုပ်ရှင်ဆိုအာဘေကလွှတ်တော်ဆွေးနွေးပွဲတစ်ခုမှာပြောဆိုသွားတာပါကြိုတိုသတင်းဌာနကတော့သူတို့ကောက်ယူရရှိတဲ့စာရင်းအရသေဆုံးသူပေါင်း69ယောက်အထိရှိပြီလို့ပြောပါရရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါရဲ့ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.